ကဘာကယောဂဖြစ်နေတဲ့ကာလအတွင်းကလေးလူသားအစီအတွက်များလာမလားဆိုရဲ့စိုးရိမ်မှုတွေနဲ့အတူနိုင်ငံတကာအဖွဲ့အစည်းတချို့ရဲ့သတင်းထုတ်ပြန်ချက်ပြည်တွင်းကကလေးတငယ်ခွင့်ရေးကာကွယ်ရေးအဖွဲ့အစည်းတွေရဲ့တုံ့တက်ချက်ကိုတင်ပြပေးမှာပါကျွန်တော်ကတော့စောထပ်ပါဒုတိယကမ္ဘာစစ်နောက်ပိုင်းကမ္ဘာစီးပွားရေးအဆိုးဆုံးအခြေအနေကိုရောက်လာနေရာကကလေးတငယ်တန်းတဲ့ချီပြီးလုံအောင်ခွင့်နဲ့ရော ်ပြည်တွင်းမှာတော့ကိုဗစ်မတိုင်ခင်နဲ့ကိုဗစ်ကာလပါကလေးလူသားပြဿနာကဖြေရှင်းရမယ့်ကိစ္စဖြစ်နေရလို့ကလေးတငယ်အခွင့်အရေးဆိုင်ရာအမျိုးသားကော်မတီကဥမျိုးမြင့်ထွန်းကပြောပါတယ်
ကိုဗစ်ကာလဖြစ်တော့လေစီးပွားရေးအခြေအနေမျိုးတော့နောက်ထပ်ဒီကလေးလူသားတွေပြူပြီးတော့များလာနိုင်တယ်လည်းရှိတာပေါ့သူတို့အစိုးရအနေနဲ့ဘာလို့ကိုလို့လဲဆိုတော့ကလေးတွေနဲ့ပတ်သက်တဲ့ဥပဒေတွေကိုသက်သေအကောင်နဲ့ပြည်ပြောင်းဖော်ပြဖို့ပေါ့ဒီနံပါတ်တွေကဥစားပေးလို့ပါလေနောက်ထပ်ဆက်တော့ဆိုရှယ်ပိုဇီရှင်ကိုခေါ်တယ်သူတို့ကောင်စောင့်ရှောက်ရင်းနဲ့ပတ်သက်တဲ့အဆက်အသွယ်ပေးရေးချိန်ဆလုပ်ပြီးမှရမှာ
ပြည်အောင်စုလွှတ်တော်က2019ဇူလိုင်23ရက်မှာပြဋ္ဌာန်းလိုက်တဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေမှာအသက်14နှစ်အောက်ကိုလုတ်ခိုင်းဝင်မရှိပါဘူး။လုပ်ငန်းဝင်တဲ့ရောက်လာတဲ့အသက်14နှစ်နဲ့18နှစ်ကြားတွေကိုလည်းဥပဒေသတ်မှတ်ချက်တွေအတိုင်းလုပ်ငန်းဝင်မှာအလုပ်ရှင်ကလိုက်နာဆောင်ရွက်ပေးဖို့ကိုလည်းသူကပြောပါတယ်။2019အချက်အလက်တွေရဆိုရင်တကဘာလုံးမှာကလေးလူသား152တန်းရှိပါတယ်။မြန်မာနိုင်ငံမှာကလေးလူသား1.2တန်းရှိပြီးဈေးဆိုင်အင်းအကူတားငါးဈေးတွေနဲ့စမှုစုံတွေမှာအများဆုံးလုတ်ကင်နေရလို့ ILO ကပြောပါတယ်။အီယာဝတီတိုင်းကစက်ရုံလုတ်ရုံတွေကကလေးလူသားအများဆုံးရှိတဲ့နေရာတွေထဲကတစ်ခုဖြစ်ပါတယ်
။တိုင်းပြည်ပါကဒေဗီဝုဒ်ကဆက်တာလေ။ဒါအလုပ်ရှင်အနေနဲ့ဟိုဒီလိုဆက်တာဟုတ်။တော့သက်ဆိုင်ရာဟိုလေဘာတယောက်ကရိုက်တွေကိုလည်းအပြည့်အဝပေးကြမလို့ဘူးလေ။ဆိုတော့တိုင်းပြည်ပါတွေကဘယ်သူတို့အတုံးချတာများနေတာပါစမှုလုပ်ငန်းတွေမှာ။
အေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဥမြင့်ထေပြောသွားတာပါမိဘစိုက်ပျိုးရေးလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတဲ့ကလေးတွေကိုတော့ကလေးလူသားတွေထည့်သွင်းလို့မရသေးဘူးလို့ပြည်တွင်းကလေးအခွင့်အရေးများအဖွဲ့ကပြောပါတယ်ကလေးလူသားအနေဆုံးသတ်မှတ်ချက်ကို14နှစ်ကနေ18နှစ်ကိုတိုးဖို့မြမအစိုးရက ILO နဲ့မကြသေးခင်ကလက်မှတ်ထိုးခဲ့ပေမဲ့တိကျရဲ့လုပ်ငန်းစဉ်အစိုးရမှမရှိသေးဘူးလို့ညီညွတ်ချင်းမြမအဖွဲ့ကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကထောက်ပြပါတယ်
ကျက်တနာရပါလဲဆိုတော့ဒါကိုတိတိယယောက်အကောင့်တွေပုံနိုင်မဲ့ business planning ကအလုပ်ခွင့်အလုပ်မလုပ်ပြရပါနောက်တစ်ခုကတော့ဘူးဒီနဲ့မလုံလောက်ဘူးကြကလေးတွေရောလုပ်ငန်းကိုနေရောက်တဲ့ချိန်မှာဆင်းရဲမှုအခုလို covid ကာလဆင်းမှာဆိုတော့တော်တော်များပြုံးသွားရင်ချက်ပြီးဆိုးလာနိုင်တယ်ဒီလူကိစ္စပါမှုကိုဖြည့်ရှင်းနိုင်တော့လုပ်ငန်းစဉ်နဲ့ပူးပေါင်းနိုင်မှာကလေးအလုပ်သမားပပျောက်ရေးကိုကျွန်တော်တို့အမှန်တကယ်ဟန်တာနိုင်မှာဖြစ်ပါတယ်
အပီပီဆိုင်ရာကလေးလူသမားရေးရာအဖွဲ့မြန်မာကကလေးလူသားပပျောက်ဖို့ရည်ရွယ်ချက်နဲ့2013ကစလို့အမေရိကန်ဒေါ်လာ9တန်းကျော်ကူညီထားပြီးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကလည်းအသက်မွေးရန်ကြောင်းတဲ့စားနပ်ရိက္ခာထောက်ပံ့တာတွေကူညီနေပါတယ်။မြန်မာနိုင်ငံအနေနဲ့ကလေးလူသားပပျောက်အောင်လုပ်ဖို့မဖြစ်နိုင်ပဲနိုင်ငံရဲ့စီးပွားရေးဥပဒေတည်ရောက်မှုဒါရီဘောမူတည်ပြီးအရေးအတွက်ယုံနေသွားအောင်ပထမအဆင့်ကြိုးစားရမယ်လို့အရပ်ပတ်အဖွဲ့ကပြောပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေတရင်ပြပို့ခဲ့တာပါ